မင်္ဂလာနေ့ရက်နဲ့၃ရက်နေ့တွေကြာရင်ထိုင်းလွှတ်တော်မှာဆွေးနွေးမယ်မြန်မာအရေးဆွေးနွေးပွဲတွေကနေလူ့အခွင့်အရေးစိုးစိုးဝါချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုထိတိယောက်ရောက်ရေးယူနိုင်မယ်ကိစ္စတွေဆွေးနွေးမယ်လို့မျှော်လင့်ကြောင်း 45 Rights အဖွဲ့အမှုဆောင်အရာရှိချုပ် Matthew Smith ကပြောကြားလိုက်ပါတယ်ထိုင်းလွှတ်တော်ရဲ့မှာမြန်မာအရေးဆွေးနွေးတာမို့ ကျက်ဆက်ဆိုးွားတဲ့ပြစ်မှုတွေဆက်လက်ကျူးလွန်နေနိုင်အောင်ဒီဒေတာတွေကနိုင်ငံရေးသမားတွေလှစ်လျူရှုနေကြတာတိတ်ကိုကြားနေပါပြီမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးတွေပြန်ရအောင်ထိုင်းနိုင်ငံနဲ့တခြားအာဆီယံဖွဲ့ဝင်နိုင်ငံတွေကအရေးတူပို့ပြီးတော့ဆောင်ရွက်လာဖို့မျှော်လင့်ပါတယ်လို့ဒီမက်သျူးစမစ်ကဖီယိုအေမြန်မာပိုင်းကိုပြောကြားသွားတာပါထိုင်းနိုင်ငံမှာဒါမကအာဆီယံဒေတာ အရှေ့တောင်အာရှမှာ ICC အဖွဲ့ဝင်နိုင်ငံနှစ်ခုရဲ့မှတစ်ခုပါတယ်တီမောလက်စတေအရှေ့တီမောနိုင်ငံအနေနဲ့နိုင်ငံတကာရာဇဝတ်တရားရုံး ICC မှာတရားဆွဲတာမျိုးစတင်လုပ်နိုင်တယ်လို့လည်း45 rights အမှုဆောင်အရာရှိချုပ် Matthew Smith ကအကြံပြုပါတယ်စစ်တပ်ရဲ့ကျိုးဝါဆိုးဝါးတဲ့ကျူးလွန်မှုတွေအကြောင်းနဲ့မကဘဲဒီအတွက်အပြေချဖို့ထိုင်းလွတ်တော်ရဲမှနိုင်ငံဆောင်ကပါဝင်ဆွေးနွေးကြမယ်ဆွေးနွေးပွဲဖြစ်တာမို့စစ်အစိုးရလုံးဝကြိုက်မှာမဟုတ်တဲ့ဆွေးနွေးပွဲလို့လည်းသူကဖော်ပြပြောဆိုခဲ့ပါတယ်။ထိုင်းလွတ်တော်မှာအမှတ်အများဆုံးနေရာရထားတဲ့ Move Forward Party ကဒီဦးစီးပြုလုပ်မဲ့ဆွေးနွေးပွဲမှာထိုင်းနိုင်ငံသားရေးဝန်ကြီး NUG နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတက်တမအပါအဝင်လက်နက်ကန်တိုင်းရင်းသားအဖွဲ့တွေသတင်းသမားတွေထိုင်းနိုင်ငံရေးပါတီတွေပါဝင်ဆွေးနွေးမှာဖြစ်တယ်လို့ဒီထိုင်းလွှတ်တော်ကအစီအစဉ်ထုတ်ပြန်ထားပါတယ်။ဆီယာနာတိန်းနဲ့၃နှစ်အကြာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားရေးနဲ့ဒီထိုင်းနိုင်ငံ၁၆လုံခြုံရေးတက်ရောက်မှုဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးကြမှာဖြစ်ပါရဲ့ရှင်။